ကမ္ဘာလုံးဆိုင်ရာကြက်တဲတစ်ခုဖြစ်တဲ့ဒုက္ခသည်အရေးကိုကူညီဖြည့်ရှင်းဖို့ကြိုးပမ်းချက်တည်းအနေနဲ့ကနေဒါနိုင်ငံကဒီနှစ်မှာဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရေးအတွက်ပို့ပြီးလက်ခံမယ်လို့ပြောလိုက်ပါတယ်။လူဝင်မှုဒုက္ခသည်တွေနိုင်ငံသားဆိုင်ရာကနေဒါဝန်ကြီးမာကိုမန်ဒီစီနိုကတနင်္လာနေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့မတိုင်ခင်တောက်ကြနေမှာအဲ့လိုပြောလိုက်တာပါ။ဒုက္ခသည်ဖြစ်ရှောက်ထားသူတွေနိုင်ငံထဲရောက်လာပြီးမှဒုက္ခသည်ဖြစ်အတိမတ်ပြုလက်ခံထားသူတွေနဲ့ပြပမှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေကိုအကာအကွယ်ပေးထားသူတွေဖြစ်ကနေဒါကတတ်မှတ်ပြီးအရေးအတွက်နှစ်ဆနီးပါးတိုးပြီးလက်ခံသွားမယ်လို့ဝန်ကြီးမန်ဒီစီနိုကကြေညာတာပါမူလတတ်မှတ်ထားတဲ့အရေးအတွက်က 23,500 ဖြစ်ပြီးအခုတိုးမြင့်တတ်မှတ်လိုက်တဲ့အရေးအတွက်က 4,000 ခွဲဖြစ်ပါတယ်ကနေဒါဆိုးအနေနဲ့ဒုက္ခသည်တွေကိုတာဝန်ယူပြီးခေါ်ဖို့နဲ့ဒုက္ခသည်ဖြစ်ရွှေ့ပြောင်းအခြေစိုက်တာနဲ့စီးပွားရေးအရာပြောင်းရွှေ့ဝင်ရောက်တာကိုပေါင်းဆက်တဲ့အစီအစဉ်တစ်ခုကိုအတန်အသင့်တိုးချဲ့ဖို့နောက်နှစ်နှစ်တာအတွင်းရမုံငွေဒေါ်လာ 1.4 သန်းအထိတိုးမြင့်သုံးဆွဲသွားမယ်လို့လည်းဝန်ကြီးမန်ဒီစီနိုကပြောပါရယ်လက်ရှိမှာခီးသွွာလာရေးဆိုင်ရာကန့်သတ်ချက်တွေဆက်ရှိနေသေးတာကိုတေချာပေါက်ထက်စဉ်းစားရမှာဖြစ်ပြီးသူတို့တွေသွွာလာရေးစီစဉ်ပေးနိုင်ဖို့ကျွန်တော်တို့မျှော်လင့်ထားပါရယ်ဆိုပြီးဒုက္ခသည်တွေရဲ့မိသားစုဝင်တွေကိုရည်ညွှန်းပြီးတော့ဝန်ကြီးမန်ဒီစီနိုကပြောပါရယ်ဒီနှစ်မှာဒုက္ခသည် 36,000 ကိုလက်ခံဖို့ကနေဒါကရည်မှန်းထားပါရယ်ဒီလူတွေဟာကနေဒါနိုင်ငံထဲမှာရောက်နေပြီးသားအကာအကွယ်ပေးထားသူတွေနဲ့မတူပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR လို့အဖွဲ့အစည်းတွေကကနေဒါနိုင်ငံကိုတိုက်ရိုက်လွှဲပြောင်းပေးသူတွေဖြစ်ပြီးရောက်တာနဲ့ဒုက္ခသည်အဆင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ